သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒီလိုကြေကျနေတဲ့မြန်မာနိုင်ငံကလူငယ်တွေဟာဘဝမျှော်လင့်ခြင်းနဲ့အနာဂတ်ရည်တည်ရည်တွေကိုစနစ်တကျနဲ့ရုံလုံးဖော်ဖို့ကြိုးစားနေကြသူတွေပါ။အာဏာသိမ်းမှုနဲ့ရင်ဆိုင်ကြုံတွေ့နေလိုက်ရတဲ့အချိန်မှာတော့ဒီလူငယ်တွေဟာသူတို့အိမ်မက်တွေစာဒီမိုကရေစီအရေးအတွက်နှွေဦးတော်လှန်ရေးတဲ့အင်းနဲ့အားနဲ့ဝင်ရောက်လာကြပါတယ်။အင်အားသုံးထိုးစစ်စင်နာတွေဥပဒေမဲ့ပြုကျင်နာတွေများလာတဲ့စစ်ကောင်စီကိုခုခံစစ်ဆင်နွှဲဖို့အရေးမှလည်းလူငယ်များစွာပါဝင်ခဲ့ကြတာပါ။ကာကွယ်ရေးတပ်ရင်းနဲ့စစ်ကြောင်း300ကျော်မှလူငယ်2000ကျော်လက်နက်ဆွဲကင်တော်လှန်နေကြပြီးပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုမြို့နယ်ပေါင်း250ကျော်မှဖွဲ့စည်းနိုင်ခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းထုတ်ပြန်ထားပါတယ်။ဒါအပြင်မြို့ပြတော်လှန်ရေးမြေပြင်တပိတ်အင်အားတွေမှလည်းလူငယ်တွေပါဝင်နေမြဲဖြစ်တယ်လို့အာဏာသိမ်းကာလနှစ်နှစ်ခွဲကျော်လာတဲ့အထိလူငယ်အင်အားဟာမဆုံမယုတ်တမ်းရှေ့ဆက်နေပါတယ်။စစ်အာဏာရှင်လက်ထက်အဆက်ဆက်လူမျိုးရေးဘာသာရေးတွေးခွဲမှုတွေနဲ့ချုပ်ကန့်ခဲ့တဲ့စနစ်ဆိုးကိုလက်ရှိအချိန်မှာတော့လူငယ်တွေကအတွေးအခေါ်တော်လှန်ရေးနဲ့ပါအကောင့်ထဲပေါ်လာတယ်လို့ဆိုကြပါတယ်။ကရင်ယူ organization ကလူငယ်တအုပ်ဖြစ်တဲ့စောခန့်စောဝင်းက
တွေးခေါ်တော်လှန်ရေးမှာကတော်လှန်ရေးအတွန်းရှင်ရမယ်။ကျွန်တော်ရဲ့အတွေးခေါ်ကခဏပြန်ဆွဲနေတယ်ဆိုလို့ရှိရင်ကျွန်တော်ကတိုးတက်တဲ့လူအတိုင်းဝန်တစ်ခုကျွန်တော်ရောက်နိုင်မှာမဟုတ်ဘူး။ကျွန်တော်တော်လှန်ရေးရဲ့ဒါလက္ခဏာ၄ရမှာဆိုလို့ရှိရင်ဒါဖိနှိပ်သူလူဒန်းစာအဖိနှိပ်ခံလူဒန်းစာဖိနှိပ်ခံဘက်မှယက်တီတော်လှန်ပေးတဲ့သူနဲ့အစားထိုးစနစ်ဆိုတာကအများအပြားအတွေးခေါ်နေလာတာနော်။ဆိုတော့ကျွန်တော်ကတော်လှန်ရေးစနစ်ကိုကျွန်တော်လူချင်တယ်တော်လှန်ရေးကိုလုပ်မယ်ဆိုလို့ရှိရင်အဲ့ဒီတော်လိုင်းကိုလှုပ်ဖို့အတွေးခေါ်ကအရေးကြီးတယ်။နော်ကျွန်တော်ကလူအဖွဲ့စည်းမှာကတော့ဝင်နေပြောလို့ရှိရင် case အရရစနစ်အရဖိနှိပ်မှုတွေကြောင့်ကျွန်တော်ရဲ့အတွေးခေါ်အမြိုင်တော့ရှောက်ကိုပိတ်လာခဲ့တာနော်ဒါကိုကျွန်တော်အမြင်လံပြစ်ဖို့လိုတာကျွန်တော်ကတော်လိုင်းကိုလှုပ်မယ်ဆိုလို့ရှိရင်အစားထိုးစနစ်ရှိရမှာဖြစ်တယ်လို့အစားထိုးအတွေးခေါ်လည်းရှိရမှာအတွေးခေါ်တော်လိုင်းရင်းနဲ့ပဲဒန်းတူညီမြမှုရှိတယ်တတူညီမြမှုရှိတယ်ဒါကျွန်တော်ရဲ့လူမှုအတန်ဝန်တစ်ခုကိုရောက်နိုင်မယ်လို့တော့ကျွန်တော်ယုံကြည်တယ်
လက်ရှိစစ်အာဏာသိမ်းကာလမကြိုင်ခင်ဆယ်စုနှစ်တစုဝင်ကျင်မှာကျိုးတက်ရေးကိုအလေးထားခွင့်ရခဲ့ကြတဲ့လူငယ်တွေအတွက်စစ်တပ်ရဲ့လုပ်ရဟာလက်ခံနိုင်စရာမဖြစ်ခဲ့ပါဘူး။တွေးဆောင်ဆွေးနွေးအဖြေရှာရေးနဲ့ပြည်လဲတင့်မြက်ရေးဆိုတဲ့ဥတီချက်တွေဟာလည်းအကြမ်းဖက်ဖြိုခွင်းမှုတွေအောက်မှာပျောက်ပြယ်ခဲ့ရပါတယ်။နိုင်ငံရေးအကျဉ်းသားများကိုညီဆောက်ရှောက်ရေးအသင်း AABB စီးရင်တွေအရာအာဏာသိမ်းပြီးနောက်ပြည်သူ4000နီးပါးတည်ဆုံခဲ့ပြီး2000နီးပါးထောင်တွင်းအကျဉ်းချခံနေရပါတယ်။ဒီအခြေအနေတွေဟာနိုင်ငံရဲ့ကျန်းမာရေးပညာရေးစီးပွားရေးခန္ဓာပေါင်းစုံကိုနှိမ့်ချစေခဲ့သလိုလူငယ်တွေရဲ့ကြိုးတက်ရာလမ်းကြောင်းမှန်သမျှဟာလည်းပိတ်ဆို့မှုတွေနဲ့ရင်ဆိုင်ကြုံတွေ့ခဲ့ကြရပါတယ်ဒီလိုအခြေအနေတွေကြားမှာလူငယ်တွေဟာလက်နက်ကင်လမ်းစဉ်နဲ့ပြည်ပနိုင်ငံတွေကိုထွက်ခွာရေးအပြင်ရွေးချယ်စရာထွေထွေထူထူမရှိခဲ့ပါဘူးနိုင်ငံကနေထွက်ခွာခဲ့ရတဲ့လူငယ်တွေဘဝရည်တည်ရေးအတွက်အတံမွေးဝမ်းကြောင်းဆိုင်ရာကူညီထောက်ပံ့မှုတွေဟာလိုအပ်ချက်အဖြစ်ရှိနေသေးပဲလို့တန်လျင်ကျောင်းသားများတက်မကဥက္ကဋ္ဌကစ်ကဆိုပါတယ
်ဒီပညာရေးစနစ်ဆိုလို့ရှင်နေတာဒီစစ်ကောင်စီအောက်မှာပဲရှိရောအကုန်လုံးကသူတို့စိတ်တန်းကြသူတို့ပုံသွင်းပါပဲလေနော်ဆိုတော့ဒီလိုပျက်စီးသွားရင်ဆိုတဲ့ဟာမျိုးအရှင်တို့လောကတွေးမထားဘူးတကယ်လဲပျက်စီးသွားပြီကို့မှာအလုပ်လည်းမရှိရောနောက်တော့လည်းရကြာလာလေလေကို့ကို survive လုပ်ရတဲ့ဥစ္စာတွေလည်းကများလာလေလေပဲဟိုပြောမဆိုရှင်တမားအားစီးပွားလက်ချဖို့လိုတယ်အဲ့တော့အဲ့ဟာတွေကို balance ပြအောင်လုပ်ရုံးကန်တဲ့အချိန်မျိုးဆိုကို့မှာရှင် skill ကိုတောင်းအောင်ဖြစ်တယ်ပြောမဆိုရှင်ကျွန်တော်တို့ကဘသူတူတူတယောက်ကိုမှကျွန်တော်တို့ဒီ disable လို့ကျွန်တော်တို့တောင်းလို့မရတော့ဒီခေတ်ဒီခါမှာအကုန်လုံးကလက်ခံ differently able ပဲအကုန်လုံးကမတူညီရဲ့ level တူတူမှာသူတက်နိုင်ကြတယ်အဲ့တော့အကုန်လုံးရဲ့တက်နိုင်တဲ့ပုံစံအတိုင်းကိုကျွန်တော်တို့ကလမ်းဖွင့်ပေးဖို့လိုတယ်တခြားဘက်မှာလည်းလူငယ်တွေရဲ့လုံနိုင်စွမ်းတွေမြင့်တင်ပေးနိုင်တဲ့ဒီတွဲခေါ်ပေးနိုင်တဲ့လူတွေလို့ဒါပေမဲ့စေတနာမှန်မှန်ကန်ကန်နဲ့တကယ်တရားတရားရှိရှိနဲ့တွဲခေါ်ပေးဖို့တော့လိုတယ်ဟိုကိုကျိုးစီဝါအတွက်အသုံးချပြီးတွဲခေါ်ရမယ်မလုပ်တင်ဘူးပေါ့နော်တကယ်ဘာလို့လဲဆိုတော့ကိုကဒုက္ခအကုန်ရောက်နေကြတာ
တော်လှန်ရေးအရေးနဲ့အတူနိုင်ငံကိုဒီကနေ့ခေတ်နဲ့အညီစီမံဆောင်ရွက်နိုင်ဖို့လူခွင့်ရေးနဲ့ညီတွေ့ကြနိုင်တဲ့လူအဖွဲ့အစည်းဖြစ်ပေါ်လာဖို့ဟာ generation Z လို့ခေါ်တဲ့လူငယ်တွေရဲ့ရည်မှန်ချက်ပါ လူတို့ဥဆောင်တဲ့ဆန္ဒပြပွဲတွေမှာလည်းဖုံးကန်နေကြတယ်လို့သတ်မှတ်ချင်းခံထားရတဲ့ထမင်းတွေကိုအမျိုးသားရောအမျိုးသမီးတွေပါအလံလိုဆွဲကင်ပြီးဘီနီရေရရာနဲ့ရှေးယူစာတွေကိုလက်ခံယုံကြည်ထားတဲ့စစ်ဘုချုပ်တွေကိုစိတ်တရရနဲ့ဆန္ဒထုတ်ဖော်ပြသခဲ့ကြပါတယ်ကြပြင်ကြောင်နန်းနယ်ပြည်မှာပေါင်းစည်းလှုပ်ဆောင်တဲ့အသွင်ဖြစ်လူငယ်တွေဟာတင့်မြော်ရာတိုင်းရင်းသားလက်နက်ကိုင်နယ်မြေတွေထဲရောက်ရှိခဲ့ကြပါတယ်။အဲ့ဒီနောက်မှာတော့အခြေခံစစ်တပ်နန်းတွေကဆာလို့နိုင်ငံတိဆောက်ရေးရေးဆွဲတာတွေအထိပါဝင်အားထုတ်ခဲ့ကြတာပါ။ဒီလိုစနစ်ရဲ့အရေးတွေကိုလူငယ်တွေမိမောင်းထိုးပြသကြပေမယ့်ဆယ်စုနှစ်ကြီးခေတ်နောက်ပြန်ဆွဲခဲ့တဲ့အတွေးခေါ်တွေကိုနှစ်နှစ်ခွဲကျော်ကာလအတွင်းတွန်းလှန်နိုင်ဖို့အခက်အခဲတွေရှိနေသေးပဲလို့ Sister to Sister အဖွဲ့ကမက်ဆန်နာကဆိုပါတယ
်။တော်လန်ရေးကလူလှုပ်ရှားမှုနဲ့စတင်ခဲ့တယ်။ဒါလက်နက်ကင်တော်လန်ရေးနဲ့စတင်ခဲ့တာမဟုတ်ဘူး။လက်နက်ကင်တော်လန်ရေးကလိုအပ်ချက်တစ်ခုကြောင့်နောက်မှပေါ်ပေါက်လာတာဖြစ်တယ်ပေါ့နော်။ဒီလူလှုပ်ရှားမှုတွေစပြီးဆိုကြတဲ့အမျိုးသမီးတွေကတက်တက်ကြွကြွနဲ့ဆန်းဆန်းတမန်ပါဝင်နေတဲ့လူတွေပဲဖြစ်တယ်။ကာလမှာဆိုလို့ရှိရင်တော့လူတွေကအမြင်တော့နည်းနည်းပြောင်းလာကြတယ်။ဒါအမျိုးသမီးတွေကလည်းအမျိုးသားရင်နဲ့ဒန်းတူပါလားဆိုတာကိုတော့လက်ခံလာကြတယ်ပေါ့နော်။ဒါမဲ့ဒီလိုပြောပေမဲ့လည်းတချို့နေရာတွေမှာပြောင်းလဲတဲ့အရာရှိတယ်။ကျမတို့တော်လန်ရေးလှုပ်ဆောင်နေတဲ့ဥဆောင်နေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကိုယ်တိုင်ကမိုင်းဆက်ကိုမချိန်နိုင်တဲ့အရာရှိတယ်။ဒီမှာအမျိုးသမီးတွေမပါဝင်တဲ့ဆွေးနွေးပွဲတွေအများကြီးလုပ်တယ်။အဲ့ဟာတွေကိုကျမတို့ဆက်ပြီးတော့ပြင်ပြောင်းလဲဖို့လိုတယ်။ဆက်ပြီးတော့တော်လန်နေဖို့လိုတယ်။တော်လန်ရေးကစစ်တိုက်တာတစ်ခုလည်းမဟုတ်ဘူး။ကျမတို့ကဒီတော်လန်နေနဲ့အတူတူနိုင်ငံတစ်ခုတည်ဆောက်ဖို့အတွက်အတွေးခေါ်ဝန်းစာယူအများကြီးဖြည့်တင်ဖို့အတွက်လိုအပ်တယ်။အဲ့ဒီခါကျတော့ကျမတို့ကသူဒီလူငယ်တွေစီကိုတော်လန်ရေးအတွေးခေါ်ပြီးပြန်ပွားအောင်လုပ်ရမှာလေဒါနိုင်ငံရေးဥဆောင်မှုကဏ္ဍမှာပေါ့နော်။ပါဝင်ပြီးတော့ဆောင်ရွက်နေတဲ့လူတွေအကုန်လုံးကဒါဝိုင်းဝန်းပြီးတော့ဆောင်ရွက်မယ့်ကိစ္စတစ်ခုလို့ထင်ပါတယ်။
2014ခုနှစ်တကောင်စင်းအရာမြန်မာနိုင်ငံလူဦးရေ46ရာခိုင်နှုန်းဟာကလေးနဲ့လူငယ်အရေအတွက်ဖြစ်တယ်လို့ဖော်ပြချပါတယ်။စစ်အာဏာသိမ်းနောက်ဆက်တွဲအခြေအနေမှာတော့ဒီလိုတန်နဲ့ချီတဲ့မြန်မာလူငယ်တွေဟာဘဝကြိုးကြက်ရေးအတွက်အကောင့်ထဲပေါ်ဖို့ခက်ခဲလာခဲ့ပါတယ်။စစ်တပ်ရဲ့လုပ်ရက်တွေကိုတွန်းလှန်နေသူတွေအဖြစ်လှုပ်ဆောင်ကြသလိုအချို့ကတော့အလောက်ကိုင်းခွင်လန်းကျွဲပြိပထွက်ခွာဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီလိုဆုံးရှုံးသွားတဲ့လူသားအရင်းမြစ်တွေစတင်မှုခက်ခဲနေတဲ့စာသင်ခန်းတွေရွေးချယ်ခွင့်မရတဲ့လုပ်ငန်းဝင်တွေကြားမှာလူငယ်ပေါင်းများစွာအခက်ကြုံနေကြရတာပါလူငယ်တွေရဲ့ຫນွေဦးကြော်လည်ရေးဟာတပိတ်လှူရှာမှုကစားလို့လက်ရှိလက်နက်ဆွဲကင်တွန်းလှန်ခြင်းအထိအင်အားကောင်းနေသလိုသူတို့အတွက်ပညာရေးနဲ့အဆက်မပြတ်သွားဖို့ဝိုင်းဝန်းကြိုးပမ်းပေးဖို့လိုတယ်လို့ပညာရေးလေလာသုံးသပ်သူဆရာစောကပီကပြောပါတယ
်အဲကျွန်တော်တို့ဒီနိုင်ငံရေးကဏ္ဍမှာလုံနေဥဆောင်နေတဲ့လူတွေကတရားတွေကိုဥစားပေးမှုတစ်ခုအနေနဲ့မမြင်တာတစ်ပိုင်းနောက်တစ်ခုကတော့ကိုယ့်ရဲ့နိုင်ငံရေးလုပ်ငန်းကိုယ့်ရဲ့တခြားသောလုပ်ငန်းတွေကဒီပညာရေးလုပ်ငန်းတွေပေါ်မှာပို့ပြီးတော့အတားအဆီးတစ်ခွဖြစ်လာတာမျိုးတွေကတော့ဒါကျွန်တော်တို့အတွက်ဝန်းနေစရာပဲလို့ပြောရမှာပေါ့နော်ဒါပေမဲ့ပညာရေးကိုအခွင့်အရေးရမှန်ခွင့်တစ်ခုလို့ကျွန်တော်တို့ကမြင်ရဆိုလို့ရှိရင်လုံးဝကျွန်တော်တို့ကစစ်ပေးဆောင်နေရာတွေမှာပဲရှိရှိဘယ်နေရာမှာပဲရှိရှိဒီလူငယ်တယောက်ပညာတက်ဖို့မှာကျွန်တော်တို့ဆီမှာလည်းတာဝန်ရှိတယ်အခွင့်အစည်းတိုင်းကမြင်ဖို့လိုတယ်ပြီးလို့ရှိရင်ပညာရေးဆိုင်ရာအခွင့်အလမ်းတွေကိုဘသူသားသမီးပဲဖြစ်ဖြစ်ဘယ်လူမျိုးပဲဖြစ်ဖြစ်ဒန်းတူပညာရှာဖွေလေ့လာပိုင်ခွင့်ကိုပေးရမယ်ဆိုတဲ့အခြေခံကနေစဉ်းစားပြီးတော့မှဒီလိုဆုံးမတည်ကျွန်တော်တို့တိဆောက်တာမျိုးဖန်တီးတာမျိုးကိုကျွန်တော်လုပ်မယ်ဆိုရင်တော့ပို့ပြီးတော့မြတ်တဲ့ပညာရေးအခွင့်အလမ်းကိုဖန်တီးပေးနိုင်မယ်ကျွန်တော်ထင်တယ်
လူငယ်တွေအတွက်တော့ဒီမိုကရေစီအရေးလူ့အခွင့်အရေးတရားမျှတရေးတွေဟာတကြော့ပြန်အာဏာသိမ်းမှုအောင်အမှောင်ခေတ်ပြန်ရောက်သွားသလိုဖြစ်ခဲ့ရတာပါဒီလိုအခြေအနေတွေကိုပြန်ကုစားနိုင်ဖို့အရေးမှာလဲပညာရေးအတွက်ဆိုရင်ဘာမအကယ်ဒမီຫນွေဦးတက္ကသိုလ်ကစလို့တိုင်းရင်းသားဒေသကြောင်းချို့ကိုပါလူငယ်တွေကပဲဦးဆောင်လုပ်ကိုင်ခဲ့ကြပါတယ်2021ຫນွေဦးတော်လိုင်းရေးမှာလူငယ်တွေဟာမြို့ပြပျောက်ကြားမြေပြင်တပိတ်လက်နက်ဆွဲကင်တွန်းလှန်မှုစတဲ့လှုပ်ဆောင်မှုတွေသာမကပညာရေးဆက်သွယ်ရေးကျန်းမာရေးကစလို့ခန္ဓာအသီးသီးမှာပါဝင်ခဲ့ကြပါတယ်စစ်တပ်ရဲ့အကြိမ်ကြိမ်ဖိနှိပ်မှုတွေဟာနိုင်ငံရဲ့ Federal Democracy အရေးကိုမဖြစ်မနေအကောင့်ထဲပေါ်ဖို့လိုအပ်လာတယ်လို့လူငယ်ရေးလှုပ်ဆောင်သူတွေကရှုမြင်ကြပါတယ်လူငယ်တွေရှိနေသည့်ဒီမိုကရေစီရပိုင်ခွင့်အတွက်လွတ်လပ်စွာထုတ်ဖော်ပြောကြားခွင့်ဤဟာဘယ်တော့မှပျောက်ဆုံးသွားမှာမဟုတ်ဘူးလို့ပြောလာသူကတော့အတန်အဖွဲကကိုအောင်စောဝင်ပါ။
ဖိနှိပ်သူတွေကဘလောက်ပဲဖိနှိပ်ပြီးနေကျွန်တော်တို့ရဲ့အတန်တွေကပျောက်သွားမှာမဟုတ်ဘူး။လူလူရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒီဘက်ကအင်အားစုတွေပေါ့နိုင်ငံရေးအင်အားစုတွေရဲ့ criticism တွေကို welcome လုပ်ဖို့လိုတယ်။အဲ့လိုမှမဟုတ်ဘဲနဲ့နေရာငါ့ကိုအဲ့လိုပြောလို့နဲ့ နင်းရဲ့အတွေးခေါ်နဲ့ငါအတွေးခေါ်မတူအဲ့တော့နေရငါရန်သူဆိုပြီးတော့ပြောလိုက်လို့ရှိရင်ကျွန်တော်တို့ရဲ့ဖြစ်စေခြင်းနဲ့ဒီမိုကရေစီစံတန်ဖိုးတွေဒီဖက်ဒရယ်ယူနစ်တွေကဘာလဲပေါ့ကျွန်တော်တို့ဒီဟာတွေကိုမစင်းစားတော့ဘူးလားပေါ့ဆိုတဲ့ဟာမျိုးတွေကျွန်တော်လူခွင့်ရေးဆိုတာမသုံးခြင်းဘူးဘာလို့လဲဆိုတာဒါတွေကအခွင့်ရေးဆိုတာထက်ရပိုင်ခွင့်ဖြစ်တယ်လူလှစာထုတ်ပေါ်ပြောဆိုခွင့်ကိုဘယ်သူမှလာထိပါလို့မရဘူးဆိုတဲ့ဟာမျိုးပေါ့နော်တွေးခေါ်ချွတ်ချုံကြမှုပေါ့လေနော်အဲ့ဒါမျိုးတွေထက်ပိုကောင်းတဲ့တယောက်နဲ့တယောက်တယောက်ရပိုင်ခွင့်ကိုတယောက်လေးစားပြီးတော့မှအပြန်လန်းနားလည်မှုအပြန်လန်း respect ပေါ့နော်အဲ့လိုမျိုးတိဆောက်ထားတဲ့ peace and harmony ဖြစ်တဲ့အတိုင်းပြီပေါ့လေနော်အခုချိန်ထိရရနေရနေကြားကန်နေတော့ကြားကန်နိုင်ဖို့လည်းစူးစမ်းနေတော့
ຫນွေໂອຈໍລາຍມາລຸງເຮີຍແອອຸສາມູຫາດောက်ຕາຍຈີຕະກູອພີຈັນຈັນຄາຍແກບາດິນຕ້າຍພີຕາວິນກູວ້າຍກູຊຽອພີຕະບໍຖ້າແກຈາດໂຕປີດູອີເຍກູແລລຸງເຮີຍອີອພີຕະບໍຖ້າແກຈາລະບາດີລູຕາວິນຢູ່ລົກສາມູດີຈາມາດໍລຸງເຮີຍອຍາສຸດ້ວຍຫນັງງານແຍດີໂມຄຣາຊີສະນິດພໍສອງຍີຫາປ້ານໄນຕະກູອພີຕວິນຍິດນີເຊບາດີດິນສາມາກູຕັນລິນຄັກກະໄປປົຈາລະຜິດບາດິນ
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ